ဖျက်နာသိမ့်မှုတွေနဲ့မတည်ငြိမ်မှုတွေအကြမ်းဖက်တိုက်ခိုက်မှုတွေဒုက္ခသည်တွေတိုးလာနေတဲ့မြန်မာနိုင်ငံကိုထိုင်းနိုင်ငံကလူသားချင်းစာနာထောက်ထားမှုဆိုင်ရာရှေ့ပြေးအကူအညီတွေကိုမတ်လ25ရက်နေ့နဲ့26ရက်နေ့ကစတင်ပေးအပ်ခဲ့ရမှာ KNU ကရင်မျိုးသားအစည်းအရုံးတမဟာ6ထိန်းချုပ်နယ်မြေဖအံခရိုင်နဘူးမြို့နယ်ပိုင်ကြုံမြို့နယ်ဒုံရင်းမြို့နယ်တဲကစစ်ဘေးရှောင်လူလူတွေစီကိုအကူအညီတွေပို့ခဲ့တယ်လို့ဆိုပါတယ်ဒါဟာမြန်မာချက်ချင်းဒီအသင်းကနေယူထားတာမဟုတ်ပဲထိုင်းချက်ချင်းဒီအဖွဲ့နဲ့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်း KNU ရဲ့ပြောရေးဆိုခွင့်ရှိသူဖလိုကလဲဆေးကပြောပါတယ
်ထိုင်းချက်ချင်းဒီအဖွဲ့ကနေပြီးတော့အဲကျွန်တော်တို့လည်းပူးပေါင်းဆောင်ရွက်တာပေါ့နော်ကျွန်တော်တို့ဒီကိုရောက်လာတာပေါ့နော်ဟုတ်ကဲ့ဒါကနေသူဆဲကျွန်တော်တို့မြို့နယ်တုံးမြင့်နယ်ဘက်ကို supply လုပ်တာပေါ့နော်ဒါကကျွန်တော်တို့ရဲ့လမ်းကြောင်းပေါ့နော
်ဟုတ်ကဲ
့ဒီလိုဘက်ကသွားကြည့်နေဆိုရင်သူဘက်ကသွားတာပေါ့နော်အဲ့လိုပုံစံမျိုးနဲ့ပတ်သက်ပုံစံမျိုးကိုကျွန်တော်တို့သွားနေတာဆီက
ထိုင်းဆိုရအပါဝင်နိုင်ငံတကာအစိုးရတွေလူသားချင်းစာနာတဲ့အကူအညီပေးခြင်းတဲ့သူတွေအနေနဲ့နေဆက်ဖြတ်ကျော်ပြီးအကူအညီတွေပေးနေတဲ့အခါမှာအကူအညီအမှန်တကယ်လိုနေသူတွေလက်ထဲရောက်နိုင်ဖို့ဒုက္ခသည်တွေရှေ့ပြောင်းနေရသူတွေရေလုံးနေတဲ့အဖွဲ့အစည်းတွေနဲ့ချိတ်ဆက်ဆောင်ရွက်သင့်တယ်လို့လည်းသူကအကြံပြုပါတယ်
။ဟုတ်ကဲ့အဓိကကျွန်တော်တို့ကထိုင်းဘက်ကနေမှတ်စင်ပေါ့နော်ကျွန်တော်တို့ရဲ့ဒါဆိုတော့ကျွန်တော်ကိုပြနေတဲ့အဖွဲ့ဒီကဥပမာပြ GPC ပေါ့နော
်ဟုတ်ကဲ့
အဲဒီအဖွဲ့ကြီး CIDPP ဖွဲ့ကြီးပြီးတော့မှ CPOC အစိုးရကိုအဲ့ဒီကစင်တော့ကျွန်တော်ခြေပြန်စာ supply မှုတွေ့တာအဓိကကျွန်တော်စဉ်းစားချက်ဖြစ်ပါတယ်ကျွန်တော်ရဲ့အစီအစဉ်ဖြစ်ပါတယ်အဲ့ဒါတရားရောင်းလိုက်တဲ့အဖွဲ့ကြီးတရားဟိုသူတို့ဆွမ်းဆောင်လိုက်တဲ့အဖွဲ့ကြီးတူတယ်သူရဲ့အစ်ချောင်းကလည်းနှစ်ပေါင်းမလဲဘူးပေါ့လေ
ထိုင်းဘက်ကလူသားချင်းစာနာတဲ့အကူအညီတွေရောက်လာတဲ့အချိန်မှာစစ်ကောင်စီဘက်ကလေကြောင်းကနေပြန်တန်းချင်းချမှုတွေရှိခဲ့တယ်လို့လည်းသူကပြောပါတယ်။အကူအညီတွေဖြန့်ဝေဖို့စစ်ကောင်စီနဲ့အပြစ်ခတ်ရက်စဲထားတာတွေညှိနှိုင်းတာတွေလုပ်မထားဘူးလို့လည်း KNU ဘက်ကပြောပါတယ်။လက်တလောမှာစစ်ကောင်စီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေဟာ KNU ထိန်းချုပ်နယ်မြေ9ခုလုံးမှာတိုက်ပွဲတွေဖြစ်နေပြီးစစ်ဘေးကြောင့်ဒုက္ခရောက်နေသူ9000ကျော်ရှိနေတယ်လို့လည်း KNU ကပြောဆိုခဲ့ပါတယ်ရှင်။